တင်းတောက်တွေအနေနဲ့တင်းရယူပိုင်ခွင့်ရလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်မေးမြန်းတင်ပြတာတွေအပေါ်အကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့အရေးယူမခံရအောင်ဘလို့ဆောင်ရွက်တင့်တယ်လဲဆိုတဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်မိုးစော်ပါတရင်သမားတွေတရင်မင်းမြန်ရယူတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အပေါ်အစိုးရကကာကွယ်ပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုပြန်ကြားရေးကော်မတီဝင်စာရေးဆရာမုံရွာအောင်ရှင်ကသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ
်အခုမတရားတဲ့ဥပဒေပဲဖြစ်ဖြစ်အကြမ်းဖက်ဥပဒေပဲဖြစ်ဖြစ်ပေါ့လေအခုကျွန်တော်တို့ရဲဘော်တွေတရင်သမားတွေဒုက္ခရောက်နေတယ်ခံစားနေရတယ်ဒီဟာတွေရဲ့အခြေခံအကြောင်းကတော့လေကျွန်တော်တင်တယ်အစိုးရဆိုတာကတော့တကူလုံးနဲ့တော့ဆိုင်တယ်သို့တော်လည်းပဲကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်အဲ့ဒီအကန့်အသတ်တွေကိုလောလောဆယ်အစိုးရအနေနဲ့ကကျော်လွန်လို့မရသေးဘူးလို့ကျွန်တော်ကမြင်တယ်နော်အဲ့တော့ကျွန်တော်တရားဟုတ်ဘယ်လိုကျော်လွှားမလဲဆိုရင်တော့တွတ်တော်တွေကပဲကျွန်တော်တို့ကျော်လွှားမှာပါ
လွတ်တော်မှာမေကွန်မေးမြန်းတာမျိုးကနေဖြည့်ရှင်းဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလဲသူကပြောပါတယ်။သတင်းသမားတွေကိုကောက်ွယ်နိုင်ဖို့ဆိုရင်သတင်းမီဒီယာဥပဒေကိုထိထိရောက်ရောက်ပြင်ဆင်ရေးဆွဲဖို့နဲ့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုညှင့်တင်ဖို့လိုအပ်ကြောင်းလဲမုံရွာအောင်ရှင်ကအကြံပြုပါတယ်
။မီဒီယာဥပဒေကိုတကယ်ပြည်ပြင်းတဲ့မီဒီယာဥပဒေဖြစ်ဖို့လိုတယ်။ကျွန်တော်တို့ပြီးခဲ့တဲ့2014လောက်ကဒီပြုတ်ထားတဲ့မီဒီယာဥပဒေကတကယ်တမ်းကတော့ဘာမှပြည့်စုံတဲ့ဥပဒေတော့မဟုတ်ဘူးအဲ့တော့ဒီဟာကိုတည်တည်ချာချာပြန်ပြီးတော့တကယ်တိတိယောက်ယောက်ဖြစ်တဲ့ခင်နဲ့လဲပြောညီတဲ့မီဒီယာဥပဒေကောင်တစ်ခုဖြစ်အောင်ပြန်ပြီးတော့လုပ်ကြရလိမ့်မယ်လို့ယူဆတယ်ဒါဥပဒေပိုင်းပေါ့နောက်နံပါတ်2ကတော့မီဒီယာကောင်စီရဲ့အခန်းကဏ္ဍကိုဒီရက်ပို့ပြီးတော့မြင့်တင်ဖို့လိုမယ်လို့ကျွန်တော်တို့ယူဆတယ်
အရက်ဘက်အဖွဲ့အစည်းဝင်တူဖြစ်တဲ့ဦးတွင်လင်းအောင်ကသတင်းမီဒီယာဥပဒေမှာသတင်းရယူပိုင်ခွင့် RTI နဲ့ပတ်သက်လို့အာမခံရှိစေဖို့အတွက်လည်းအခုလိုအကြံပြုပါတယ
်အခုဆိုရင်ကောင်စီဥပဒေထဲမှာ RTI နဲ့ပတ်သက်တဲ့အချက်မျိုးတွေဆိုဘာမှမရှိဘူးဆိုတော့သတင်းချက်လက်ရဖို့အတွက်ကိုတောင်းလို့မပေးရင်ဘာပြန်လို့လို့ရတဲ့ဆိုတဲ့ဟာတော့မပါဘူးဆိုတော့အဲ့ဒီမှာဘာပဲပါနေလဲဆိုတော့လောဆယ်မှာသတင်းသမားတွေဘက်ကမှားယွင်းမှုရှိရင်တော့ဘယ်လိုတိုင်မယ်ဘယ်လိုနှိမ့်မယ်ဘယ်လိုရေးယူမယ်ဆိုတာပါနေတယ်သတင်းသမားတွေကဒီအချက်လက်တွေကိုဒီသက်ဆိုင်ရာဌာနတွေကနေပြီးတော့မှရအောင်လို့တောင်းတဲ့အခါမှာမရရင်တော့အဲ့တက်ဆိုင်ရာဌာနတွေကဘလို့ပြန်တာဝန်ယူမယ်ဆိုတဲ့အချက်ကြတော့တိတိယောက်ရောရှင်းနေနေမပါဘူးဒါတော့ကျွန်တော်ဥပမာတစ်ခုအနေနဲ့ပြောတာကျွန်တော်အခြေအနေလည်းအများကြီးရှိတယ်ဆိုတော့မီဒီယာကောင်ဆယ်ကိုပို့ပြီးတော့ခန့်ကန့်တာမြင့်မှုဆိုရင်သူပေါ်ပေါက်ဝေးဖောင်းလာရတဲ့အကြောင်းဖြစ်တဲ့မီဒီယာကောင်စီဥပဒေကိုပို့ပြီးတော့ထိရောက်အောင်ပြင်ဆင်မှုလိုပါတယ်အဲ့ဒါကိုကျွန်တော်တို့ဒီလွတ်တော်အနေနဲ့တာဝန်ယူပြီးတော့
နောက်ပြည်စုံတဲ့ RTI ခေါ်တည်င်းရယူပိုင်ခွင့်နဲ့ပတ်သက်တဲ့ဥပဒေပေါ်ပေါက်အောင်လဲဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ် VOM သတင်းဌာနရဲ့ editor ချုပ်ဦးနေမျိုးလင်းကတော့အစိုးရဌာနကပြောရေးဆိုခွင့်ရှိသူစီးရင်တွေထုတ်ပြန်ပေမဲ့ဆက်သွယ်တဲ့အခါမရတာကြောင့်သတင်းရယူဖို့ခက်ခဲကြောင်းထောက်ပြပြောဆိုပါတယ်။ဦးနေမျိုးလင်းကသူအကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးခံရစဉ်ဥပဒေကြောင်းအရကာကွယ်ပေးသူရရှိဖို့ခက်ခဲတဲ့အခြေအနေကိုကြုံရတာကြောင့်အခုလိုအကြံပြုတိုက်တွန်းပါတယ်
။မီဒီယာသမားတွေတစ်ခုခုဖြစ်ပြီဆိုရင်ဥပမာကျွန်တော်ဖြစ်ပြီဆိုရင်ရှင်းနေပဲသူ့ကိုခေါ်မှန်းမဒီဘူးမီဒီယာကောင်စီအနေနဲ့ဒီလိုမျိုးဥပဒေထောက်ကူယူအခွင့်အလမ်းမျိုးဖန်တီးပေးတဲ့မီဒီယာကိုကာကွယ်ပေးမဲ့ဥပဒေထောက်ကူယူအခွင့်တန်တန်မာမာရှိဖို့လိုတယ
်မန္တလေးခြေဆိုင် Voice of Myanmar VOM သတင်းဌာန Editor ချုပ်ဖြစ်တဲ့ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ပြီးခဲ့တဲ့မတ်လကတရားစွဲဆိုခဲ့တယ်လို့ရခိုင်ခြေဆိုင် Nirinzara သတင်းဌာနကသတင်းသမားနှစ်ဦးဖမ်းခံရပြီးသတင်းဌာနအချို့ရဲ့ website တွေကိုလည်းအာဏာပိုင်တွေကပိတ်ပစ်ခဲ့ပါတယ်အကြမ်းဖက်တိုက်ဖြည့်ရေးဥပဒေနဲ့အရေးယူခံရတာမျိုးမရှိစေဖို့အတွက်အကြမ်းဖက်မှုကျူးလွန်အောင်လှုပ်ဆော်တဲ့အရေးသားမျိုးမဖြစ်စေဖို့တည်င်းသမားတွေအနေနဲ့သတိထားတဲ့ကြောင့်တရားလွတ်တော်ရှေ့နေဦးတန်းစော်အောင်ကထောက်ပြပါတယ်
အဲ့တော့ဒီမှာကတော့အကြမ်းဖက်သမားရဲ့လို့ကျွန်တော်ပြောဘယ်သူလက်နက်ကိုင်အဖွဲ့စည်းပဲဖြစ်ဖြစ်လို့ကျွန်တော်တို့ဒီဆော့ဖ်ဆောင်ရွက်တဲ့အခါမှာเนาะဒီအဓိကအဖြစ်ဒီလှုံ့ဆော်မှုဖြစ်တဲ့အရေးသားမျိုးတင်ဆက်မှုမျိုးမဖြစ်ဖို့လိုတဲ့ဥပဒေပဋိပက္ခကတော့ကျွန်တော်တို့ဒီသတင်းမီဒီယာဥပဒေမှာတင်းသမားတွေကိုသတင်းယူပိုင်ခွင့်เนาะဒီလိုမျိုးသတင်းသိပိုင်ခွင့်နဲ့ပတ်သက်ပြီးတော့အတိအကျဖော်ပြထားပြီးသားဖြစ်တယ်အဲ့တော့သတင်းသမားကဥပဒေနဲ့အညီเนาะဒီကိုယ့်ရဲ့စီကန်ဘောင်တွေကလုံလို့ရှိရင်ခြားဥပဒေနဲ့အရေးယူလာတဲ့ဒီသတင်းမီဒီယာဥပဒေနဲ့ပဲအရေးယူတင်တယ
်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်ကကမကထပြုစီစဉ်တဲ့ဒီကနေ့ online ဆွေးနွေးပွဲအတွင်းဒီလိုအကြံပြုပြောဆိုသွားကြတာပါ ဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးသူတွေအပြင်သတင်းသမား30လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်